ကြိုတင်မဲ့လက်မှတ်တွေပြန်ရရှိဖို့ရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံသားဝင်ကြီးဌာနတို့ပူးပေါင်းဆောင်ရွက်နေတယ်ဆိုတဲ့ရွေးကောက်ပွဲကော်မရှင်ရဲ့ပြောဆိုချက်ကြောင့်နိုင်ငံရခြားမှာကြိုတင်ဆန္ဒမဲမပေးလိုက်ရသူတွေဘက်ကသူတို့မဲတွေပြန်ထည့်နိုင်ရေးမျှော်လင့်နေကြပါတယ်ဒါပေမဲ့မြန်မာနိုင်ငံနဲ့အနီးအဝေးအကွာအဝေးပေါ်မှာမူတည်ပြီးတော့အချိန်အခက်အခဲတွေရှိနေတာကြောင့်ပြည်ပနိုင်ငံအားလုံးမှာမဲတွေပြန်ထည့်နိုင်ရေးတပြင်းညီဆောင်ရွက်ပေးလို့တော့မဖြစ်နိုင်တော့ဘူးဆိုတဲ့ပြောဆိုချက်အပေါ်မှာအမေရိကန်နဲ့အင်္ဂလန်နိုင်ငံရောက်ကြိုတင်မဲမပေးလိုက်ရသူတွေရဲ့တုံ့ပြန်ချက်တွေကိုစူးစီးတင်ပြမှာပါရှင်မနေ့ကရန်ကုန်မြို့မှာကျင်းပတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီကိုယ်စားလှယ်တွေတွေ့ဆုံပွဲမှာပြည်ပနိုင်ငံတွေကမြန်မာတန်ယုံတွေမှာကြိုတင်မဲ့အခက်အခဲမျိုးစုံရင်ဆိုင်ခဲ့ရတဲ့အခြေအနေနဲ့ပတ်သက်ပြီးကော်မရှင်ဥက္ကဋ္ဌဦးတည်ရေးကသတင်းတောက်တွေကိုရှင်းပြခဲ့တာပါစင်ကာပူလိုမြန်မာနိုင်ငံအနီးအနားမှာရှိတဲ့နိုင်ငံတွေကမဲဆင်းနယ်မြေမှာပါနေလျက်နဲ့မဲလက်မှတ်မရလို့မပေးလိုက်ရသူတွေအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမဲတွေကိုပြန်ပို့ပေးနိုင်တယ်လို့ဦးတည်ရေးကပြောပါတယ်ဒါပေမဲ့ဝေးတဲ့နိုင်ငံတွေဘက်ကိုပို့ဖို့အတွက်သူတို့အနေနဲ့အခက်အခဲရှိနေတယ်လို့ဆိုပါတယ်။ဒီအပေါ်မှာအမေရိကန်ပြည်ထောင်စုမြန်မာတန်ယုံမှာစနေနေ့ကလွှတ်တော်တစ်ခုအတွက်ပဲကြိုတင်မဲပေးခွင့်ရခဲ့သူမြန်မာနိုင်ငံသားတဦးကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။သူတို့ဒီမဲပြည်ထောင်မြရတဲ့ဒီပရောက်မဲဆန္ဒရှင်တွေအတွက်ကိုပြန်ပြီးတော့အချိန်မြောင်စီစဉ်ပေးမယ်ဆိုရဲချက်ကိုတော့ကျိုးဆိုပါတယ်။ဒါပေမဲ့ဝိလန်တဲ့နေရာမှာရှိတဲ့ဒီပရောက်မဲဆန္ဒရှင်တွေအတွက်ကတော့မတည်ကြဘူးဆိုတော့ဝိသုအချိန်မြောင်ပို့မပို့ပေးနိုင်လို့မပေးဆိုရင်တော့ညတောင်းမှုရှိပါတယ်ဖြစ်တော့ပါလေ။ဘာလို့လဲဆိုတော့ပို့မယ်ဆိုရင်လည်းအချိန်ကတော့ကန့်သတ်တော့ရှည်ဒါပေမဲ့ပို့မယ်ဆိုရင်လည်းလိုအပ်ရည်ညံချောက်ကုလုံငန်းကြီးလည်းရှိနေတဲ့အတွက်ဒီလိုဝေးလံတဲ့အမေရိကတို့လိုပူရောက်တဲ့နိုင်ငံတွေကိုလည်းအချိန်မြောင်ပို့မယ်ဆိုရင်လည်းပို့လို့ရပြီးတယ်ဆိုရဲပြင်းချက်တော့ရှိတာပေါ့နော်။အဲ့တော့ကျွန်တော်တို့မျှော်လင့်ထားတယ်ကျွန်တော်ဒီလည်းကျွန်တော်တို့ဒီလည်းရောက်လာလိမ့်မယ်လို့ကျွန်တော်မျှော်လင့်ထားတာပေါ့နော်။
ကြိုတင်မဲ့စီးရင်မှားရွေးတဲ့ပုံစံအမျိုးမျိုးတွေရှိနေတယ်လို့လည်းဝါရှင်တန်မြန်မာတန်ယုံမှာအမျိုးသားလွတ်တော်အတွက်ပဲမဲပေးခွင့်ရခဲ့တဲ့မအီအီအေးကပြောပါတယ်
။တောင်ကလာပါမြို့နယ်ဆိုလို့ပြီးတာကျမရယ်နောက်အမျိုးသားတဦးရယ်နှစ်ယောက်ပဲရှိတယ်။နှစ်ယောက်ပဲရှိတာပြရမယ်မရမစုံဘူးပေါ့နော်။အဲ့ဒါသူတို့ကပြောတော့သူတို့အဝန်ထမ်းတွေကိုယ်တိုင်ပါတဲ့မဲမရဘူးတဲ့။ဒါဆိုတော့မြို့နယ်တစ်ခုလုံးမဲမပါလာဘူးလေ။အဲ့ဒါနဲ့ဘယ်လိုဆောင်ရွက်ပေးမလဲပေါ့နော်ကျမမိရယ်။အဲ့တော့သူတို့လည်းကြောင်းကြားရပါတယ်ပေါ့နော်အခုတော့ဒီနှစ်ခုပဲရှိရဲသူတို့ကြောင်းကြားရတယ်သူတို့သိရရင်တော့အကြောင်းပြန်ပေးမယ်အဲ့ဒါနဲ့ကျမโอเคဆိုပြီးကျမရဲ့မဲကိုယူပြီးတော့ဆက်လိုက်တဲ့ခါကျတော့တိုင်းဒေသကြီးလွတ်တော်မဲရမှားနေရမှာကိုပြရမယ်ဟာမကိုယ်စားလောက်မဟုတ်တော့ကျမအဲ့ဒီဟာကိုကျမယူပြီးတော့မဲပေးလိုက်တယ်ဆိုရင်အဲ့ဒီမဲကပယ်မဲဖြစ်သွားမှာဖြစ်တယ်အဲ့ဒါနဲ့ကျမဒါကတော့မှားနေရကျမပေးလို့မရဘူးပေးလိုက်ရင်လည်းပယ်မဲဖြစ်မယ်တိုင်ရင်းကသူတို့မသိကြဘူးအဲ့ဒါနဲ့အဲ့ဒါဆိုအမအနေနဲ့တမဲပဲပြီးသွားပါပေါ့နော်ကျန်တဲ့နမဲအဲ့ဒါဆိုကျမကိုကျန်တဲ့နမဲအတွက်ဘယ်လိုလုပ်ပေးနိုင်မလဲတိုင်ရင်းကိုကျမမေးတယ်တိုင်ရင်းကဘာပြောလဲဆိုတော့အတတ်နိုင်ဆုံးလို့မယ်ဒါမဲဘယ်တော့လဲဆိုတာသူတို့အတိအကျဘာမှမပြောနိုင်ဘူးပေါ့နော်အားလုံးတော့ဒီလိုဖြစ်နေရပေါ့နော်ကော်မရှင်ဘက်ကရောအကုန်လုံးကတော့အကြေကြုံအားနေတယ်ပေါ့အားနေတဲ့အတွက်ကြောင့်မို့လို့အမအရင်းနေဒီလိုဖြစ်လာရပေါ့နော်အဲ့လိုမျိုးပြောပါတယ်ကြိုတင်မဲပေးခဲ့တာတော့ကျမအမျိုးသားနှုတ်တော်တစ်ခုပဲရတော့မျိုးသားဒီမိုကရေစီဖွဲ့ချုပ်ဒေါက်တာမြတ်ညာလာဆိုပြီးခဲ့ပါတယ
်အင်္ဂလန်နိုင်ငံမြန်မာတန်ယုံမှာလည်းလွတ်တော်နေရာ၃နေရာအတွက်တနေရာပဲမဲပေးခွင့်ရခဲ့တဲ့ကိုအေယာထွန်းကလည်းကြိုတင်မဲတွေပေးတဲ့နေရာမှာအခြားနိုင်ငံတွေလိုပဲစာရိုက်ကနေပေးတဲ့စနစ်နဲ့လွယ်ကူအောင်လုပ်ပေးတဲ့နည်းလမ်းတွေမျိုးဘာကြောင့်ရွေးကောက်ပွဲကော်မရှင်နဲ့မြန်မာတန်ယုံတွေကအသုံးမပြုတယ်လဲလို့မေးခွန်းထုတ်ခဲ့ပါတယ
်သူတို့လည်းဘိုးတွေကဒါဟိုစနစ်တကျမလုပ်ထားတာပဲလေဟိုကျွန်တော်ဆိုလို့ချင်းဒီကနေကျွန်တော်အဝေးသွားတာကျွန်တော်လန်ဒန်နဲ့ကျွန်တော်နေတဲ့မြို့နယ်ဆိုမိုင်200ကျော်ဝေးတယ်သွားပြန်လို့မိုင်400လောက်လေအလုတ်လောက်မှရက်ကအလုတ်ဖြတ်ပြီးသွားတာပေါ့နော်ဟိုရောက်တဲ့အခါကျွန်တော်မဲရတပြားလေးရတယ်ပြောတယ်အဲ့ဒီမှာဟိုအော်ကျွန်တော်တို့တန်ယုံကလူတွေလည်းအပြစ်မမြင်မဲရတပြားလေးရပြီးတော့အခုတို့ပေးခွင့်ရှိတယ်ဆိုတော့အဲ့မဲရတပြားနှစ်ပြားပေးလို့ရတဲ့လူတွေတန်ယုံကစနစ်တကျစင်းကောက်တာလည်းမရှိဘူး။ဟိုစင်းကောက်တာရရင်တော့ကျွန်တော်တို့လိုအဝေးရလူတွေတော့တို့ဘလို့လုတ်ပေးမလဲ။အပြစ်အမပိုဆက်ဖို့ဘူးဟာဆိုလုံးရင်တော်တော်လွယ်တဲ့ကိစ္စကိုဘာကြောင့်အဲ့လိုတွေခက်ခက်ကြေကြေဖြစ်နေကျွန်တော်လည်းနားမမလဲ
။ကြိုတင်မဲတွေပြန်ပြီးပေးနိုင်ရေးရွေးကောက်ပွဲကော်မရှင်မှာတာဝန်အပြည့်ရှိတယ်လို့မဲစင်းမှာမပါလို့မဲမပေးနိုင်နဲ့။ကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်မြို့မှာနေထိုင်နေတဲ့ကိုကောင်းထက်ကပြောပါရယ
်ဒီမဲပြားလေးကိုပြည်သူတွေလက်ဆဲရအောင်ပေးမယ်ဆိုတော့ဟာသူတို့တောင်းတွေ့ကြုံရှိရှိရှိရှိဒါဟိုအတတ်နဲ့တော့လုပ်ပေးရမှာပေါ့နော်ဟာပြည်သူတို့အူးချင်းစီဒီပါမှာပဲရောက်နေပါစေပြည်တွင်းထဲမှာပဲဖြစ်နေပြီ
ဒီလိုဦးချင်းစီမဲထက်ခွင့်ရအောင်သူတို့လုပ်ပေးရမှာဒါရွေးကောက်ပွဲကော်မရှင်ရဲ့တာဝန်ပဲညီမနိုင်ငံတွင်းမှာကြိုတင်မဲတွေကတော့အောက်တိုဘာလ29ရက်နေ့မှာစတင်ပေးရမှာပါအင်္ဂါနေ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီကိုယ်စားလှယ်တွေ့ဆုံပွဲမှာတော့နိုဝင်ဘာလ10ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲအပြီးရလဒ်ကိုနှစ်ပတ်အတွင်းကျင်းပမှာဖြစ်တယ်လို့ကော်မရှင်ဥက